မင်္ဂလာပါခင်ဗျာတော်တာရှင်တွေအခုနားဆင်နေရတာကတော့ VOA American အသံဖြစ်ပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့စီးပွားရေးနဲ့တုဒ္ဒဆုံးလင် American တခွင်ကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်တုဒ္ဒဆုံးလင် American တခွင်ကဏ္ဍမှာတော့
ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဆိုသလိုပေါ့ဗျာဒီ88ကာလတည်းအတိုင်းတောက်လျှောက်ကျင်းအောင်နေမှာနှစ်ပေါင်းများစွာနေလာခဲ့ရတယ်ဆိုတော့ဒီ American ပြည်တော်စုမှာကိုယ့်ရဲ့ဘဝအတွက်
ကိုမောင်မောင်ဝမ်းရဲ့အတွေ့အကြုံတွေကိုနားဆင်ကြရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်ပထမဆုံးအနေနဲ့ထိုင်းနိုင်ငံထုတ် The Nation သတင်းစာရဲ့စက်တင်ဘာလ14ရက်မြန်မာမွတ်စလင် Not Interested in Al-Qaeda မြန်မာမွတ်စလင်တွေ Al-Qaeda အပေါ်စိတ်ဝင်စားဆိုတဲ့ Editor အပေါ်ကိုကောက်နှုတ်တင်ပြပါမယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုအကြီးအကျယ်နှိပ်ကွထားပေမဲ့လည်းမွတ်စလင်အများစုကတော့စစ်တပ်နဲ့အစိုးရကိုစိန်ခေါ်ဖို့စိတ်ဝင်စားပါဘူးမွတ်စလင်တွေဟာသူတို့ရဲ့နိုင်ငံသားချင်းတွေရဲ့အမုန်းကိုခံနေရပေမဲ့လည်းသူတို့ကိုသူတို့အနစ်နာခံပြီးဒဏ်တူအခွင့်အရေးမပေးတဲ့နိုင်ငံသားတွေနဲ့နိုင်ငံကိုလက်စားပြန်ချေကြမှာတော့မဟုတ်ပါဘူးဆိုပြီးအစပြုရေးသားထားပါတယ်။သူတို့ဟာခရီးရန်တင်ကြားမှုတစ်ခုဖြစ်တဲ့ဒီဘက်ပါအရိုက်ခံရရင်နောက်တစ်ဖက်ကိုထိုးပေးတဲ့လောက်ရက်မျိုးဝင်းမြူတာမဟုတ်ပေမဲ့တလောက Al-Qaeda ကောင်းဆောင် Ayman al-Zawahiri ရဲ့မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာအကြမ်းဖက်မှုတွေလုပ်ဖို့နှိုးဆော်တာကိုတော့ပယ်ချခဲ့ကြပါတယ်။မြန်မာနိုင်ငံမှာလူမျိုးနဲ့လူအတိုင်းဝိုင်းအတွင်းမှာပြည်ပခန့်တွေဖြစ်ခဲ့ပေမဲ့လည်းဒေသခံမွတ်စလင်တွေအဖို့အကြမ်းဖက်မှုတွေလုပ်ဖို့ရွေးချယ်မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့မြန်မာမွတ်စလင်အစည်းအရုံးရဲ့ထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံဟာသူတို့ရဲ့အမိမြေလို့သတ်မှတ်ကြပြီးသူတို့ရဲ့မတူညီမှုတွေကိုလည်းအခြားနည်းလမ်းတွေနဲ့ဖြေရှင်းဖို့ဆန္ဒရှိကြပါတယ်။ဒါကြောင့်လည်းအခုလိုချင်းချောက်တာမျိုးကိုပယ်ချခဲ့ကြတာပါ။ဒါအပြင်စစ်ဆိုးရနောက်ပိုင်းအရသာအဆိုးရလက်ထက်မှာလည်းနောက်ပြန်လှည့်ဖို့မရှိတဲ့နိုင်ငံရေးအပြောင်းအလဲတွေလှုပ်လာတဲ့အခါကျမှမွတ်စလင်စီးပွားရေးလုပ်ငန်းတွေကိုတပိတ်ပေါက်ဖို့လှုံ့ဆော်ခဲ့ကြတဲ့ဗမာဗုဒ္ဓဘာသာအချို့နဲ့ဖုံးတော်ကြီးအချို့ကိုလည်းမွတ်စလင်တွေအနေနဲ့မြစ်တာရက်ခံတာလို့လည်းမြင်နိုင်ပါတယ်မြန်မာစစ်တပ်ကတော့ Al-Qaeda ရဲ့ချင်းချောက်မှုကိုနေဆက်မှာလုံခြုံရေးတိုးမြင့်တာတွေနဲ့တုံ့ပြန်လိုက်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ The Economist Magazine ရဲ့ Internet စာမျက်နှာမှာ September 4ရက်ကမြန်မာ Missing Millions The Leftovers မြန်မာပြည်ကပျောက်ဆုံးနေသောလူသန်းပေါင်းများစွာနဲ့စီးနေကြံခဲ့သူတွေဆိုတဲ့TJ ရေးတဲ့စောင်းပါကိုကောက်နှုတ်တင်ပြပါမယ်။မြန်မာပြည်ကသကောင်စင်းထုတ်ပြန်ချက်တွေအရပြည်တွင်းမှာနေမယ်လို့ထင်ထားတဲ့လူ6သန်းလောက်ပျောက်နေပါတယ်။တကယ်တမ်းမှာတော့အဲ့ဒီလူတွေတကယ်မရှိပါဘူး။နှစ်30ကြာပထမဦးဆုံးကောက်တဲ့သကောင်စင်းအရလူဦးရေ50တန်းကျော်ပဲရှိပါတယ်ဆိုပြီးရေးသားထားပါတယ်။အခုလူဦးရေအတိတ်ကြမသိရတဲ့အတွက်ဘာကိန်းကဏ္ဍမှတိတိကျကျတွက်လို့မရသလိုစစ်အာဏာရှင်လက်အောက်မှာတော့လည်းဒါတွေကိုယူဆိုင်တာမဟုတ်ပါဘူးလူကြီးကိုးတန်းတော့ပျောက်သွားတဲ့အတွက်ကောင်းတဲ့အချက်နှစ်ခုကတော့ဗမာပြည်ရဲ့တဦးချင်းဝင်ငွေဟာ18ရာခိုင်နှုန်းလောက်တက်သွားပြီးတော့တစ်နှစ်ကိုဒေါ်လာ1000ကျော်ဝင်တယ်လို့ပထမဦးဆုံးအကြိမ်ပြနေတဲ့အပြင်ကုလသမဂ္ဂရဲ့ထောင်စုနှစ်ရီမှန်းချက်တွေလည်းပြည့်ဖို့နှိစက်သွားတယ်လို့ဖြစ်သွားပါတယ်တချို့ရီမှန်းချက်တွေကတော့ပိုကောင်းမလာပဲပိုဆိုးလာနေတဲ့ကိစ္စတွေလည်းရှိပါတယ်ဒေါ်လာ85သန်းအကုန်ခံပြီးကောက်ယူထားတဲ့သကောင်စင်းဟာမြန်မာပြည်ရဲ့နုနယ်သေးတဲ့နိုင်ငံရေးအပြောင်းအလဲတွေကိုလည်းရှော့တက်ပြီးတော့လှုပ်ဆောင်ခဲ့တာပါမြို့နယ်လူဦးရေ15သန်း30ရာခိုင်နှုန်းရှိပြီးတအိမ်တော်မှာပြန်မြလူ4ဦးနေထိုင်ကလူ9သန်းကျော်ဟာစီးပွားရေးမြို့တော်ဖြစ်တဲ့ရန်ကုန်မြို့မှာနေထိုင်တယ်လို့ကိန်းကလန်းတွေကပြနေပါတယ်အမျိုးသမီးဦးရေက 1.9 သန်းပိုနေတာအိမ်နီးချင်းတရုတ်ထက်စာရင်အမျိုးသမီးတွေအတွက်ကောင်းမွန်တဲ့အခြေအနေတွေရှိတယ်ဆိုတာကိုပြသနေပါတယ်အခုလူဦးရေ50သန်းကျော်ဟာအစိုးရအနေနဲ့စီးရင်ကောက်လို့မရတဲ့ဒေသတွေဖြစ်တဲ့ကချင်းကရင်နဲ့ရခိုင်ပြည်နယ်ကလူဦးရေတန်းကျော်လဲပါဝင်ပါတယ်။အခုတော့ဒီပျောက်ဆုံးနေတဲ့လူတန်းပေါင်းများစွာကိစ္စကိုလည်းဘယ်လိုဖြေရှင်းရမလဲဆိုတာစဉ်းစားရမှာဖြစ်ပါတယ်။နိုင်ငံအများစုမှာပုံမှန်300ခိုင်နှုန်းလောက်ပဲအတိုးလျော့ခန့်မှန်းတာပါ။ကုလသမဂ္ဂကလူဦးရေရန်ပုံငွေအဖွဲ့ဌာနကိုယ်စားလှယ်ဂျဲနက်ဂျက်ဆန်ကတော့နိုင်ငံသားကိုရောက်နေတဲ့လူဦးရေကိုထက်တွက်ဖို့ဆက်လက်လှုံ့ဆော်ရမယ်ဆိုပြီးတော့ကိုးကားဖော်ပြပါဗါတယ်။အဲ့ဒီတော့လူဦးရေ100ခိုင်နှုန်းလောက်ဟာအိန္ဒိယနိုင်ငံနေနဲ့ကဘာအနှံ့အပြားမှာရောက်ရှိနေတဲ့ဆိုတာကိုရန်တန်ခမန်းတွက်ချက်ထားတာဖြစ်မယ်လို့အဆုံးသတ်ထားပါတယ်ခင်ဗျာ
သမရဦးသိန်းစိန်က2015ခုနှစ်မှာသူသမရပြန်လှုပ်ရေးမလှုပ်ရေးဟာလူမှုဆန္ဒအပေါ်မူတည်တယ်လို့မကြသေးခင်ကဥရောပခီးစဉ်အတွင်းပြောဆိုခဲ့တာကြောင့်ဒီကိစ္စတကြော့ပြန်ပြီးပေါ်ပေါက်လာပါတယ်ကျမတို့ VOA သောတာရှင်တွေကလည်းလူလူတဲကပဲမို့ဒီကိစ္စအပေါ်ဘယ်လိုသဘောရကြပါသလဲသမရဦးသိန်းစိန်ကိုနောက်တစ်ချိန်ဆက်ပြီးတော့သမရလှုပ်စေခြင်းနဲ့မလှုပ်စေခြင်းဘူးဆိုတာအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြရအောင်ပါရှင် ဒီစီဇန်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-999လေးဒါမှမဟုတ်အီးမေးလ်လိပ်စာ bamis@voanews.com ကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီချိုတင်ပေးပို့ထားဖို့မေတ္တာရက်ခံပါတယ်။လေးလိုက်မှဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်ကနေတဆင့်ချိုတင်ပေးပို့ထားနိုင်ပါတယ်။လူလူသဘောထားစစ်တမ်းငယ်လေးတစ်ခုဖြစ်ရနိုင်အောင်လို့အားလုံးပါဝင်သဘောထားပေးကြဖို့ကိုဖိတ်ခေါ်ပါတယ်ရှင
်။ VOA American တိုင်းရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းနေမှာထုတ်လွှင့်ပေးနေတာပါ။အင်္ဂါညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရခင်ဗျာအခုလဲကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်ဒေါ်လာလတန်ကဂျော့ချ်ဂရိုးနဲ့အတူတင်ဆက်ထားတာပ
ါဒီကနေ့တင်ပြမယ့် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight Daylight ကနေခင်းကြောင်တောင် R-O-B-B-E-R-Y Robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး Scribe Clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေခင်းကြောင်တောင်ခိုးတာနေခင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေခင်းကြောင်တောင်ဓမြတိုက်တယ်ဆိုရင် Bounce ကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပါတယ်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြောင်တောင်ဘျောင်းတမြတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းနဲ့ George Crew တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။ Britain နိုင်ငံထဲမှာ England, Wales, မြောက် Ireland နဲ့အတူ Scotland ဒီတိုင်းဆက်နေမလား။တခြားနိုင်ငံဖြစ်လွတ်လပ်ရေးယူမလားဆိုတာကိုအခုပတ်တွင် Scotland မှာပြည်သူ့ဆန္ဒမဲ့ခံယူပြီးဆုံးဖြတ်မှာဖြစ်ပါတယ်။တခြားလွတ်လပ်စွာခွဲထွက်ပြီးနေမယ်ဆိုရင်တော့ Scotland နဲ့သားတွေအတွက်ပုံပြီးစီးပွားရေးအကျိုးဖြစ်ထွန်းနိုင်မယ်ဆိုတဲ့အယူဆတွေလည်းရှိလာတဲ့အတွက်အခုလိုမဲခွဲဆုံးဖြတ်ရမယ့်အခြေအနေကိုရောက်လာတာလည်းဖြစ်ပါတယ်။ခုပတ်စီးပွားရေးကဏ္ဍမှာ Scotland ရဲ့စီးပွားရေးအလားအလာနဲ့ပတ်သက်လို့ကိုအောင်အောင်ကတင်ပြထားပါတယ်။
စကော့တလန်အနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ဖို့မဲခွဲဆုံးဖြတ်ဖို့အချိန်နီးကပ်လာတဲ့အမျှဗြိတိန်နိုင်ငံတွေကခွဲထွက်ပြီးတဲ့နောက်စီးပွားရေးအရာအခြေအနေပိုကောင်းလာနိုင်မလားပိုဆိုးသွားနိုင်မလားဆိုတဲ့ငြင်းကုန်ဆွေးနွေးမှုတွေလည်းဆက်ရှိနေပါတယ်စကော့တလန်အနေနဲ့ဗြိတိန်နိုင်ငံတွေကခွဲထွက်တာကိုစီးပွားရေးသမားအချို့ကတော့အခွင့်အလမ်းတစ်ခုအနေနဲ့မြင်မိမဲ့တချို့တွေကတော့တေးကြတဲ့လက်ရှိအနေအထားအတိုင်းဆက်ရှိနေစေချင်တာပါ Glasgow တက္ကသိုလ်ကဒေါက်တာဒန်ကန်ရော့စ်ကတော့
I think it's pretty clear that Scotland could survive.
အမေရိကန်ကနေစီးပွားရေးစနစ်နဲ့ Scotland ဟာရပ်တည်နိုင်မှာအတော်သေးကြတယ်လို့ထင်ပါတယ်။နောက်နောက်တရပြောရင်တော့ British နိုင်ငံရဲ့ဆက်နေခြင်းသူတွေဘက်ကဒါဝမဖြစ်နိုင်ဘူးလို့နောက်ထပ်မငင်းနိုင်တော့ပါဘူး
။ Scotland မှာကြီးမားတဲ့အမျိုးသားရေးပုံရိပ်ကိုပိုင်လွှတ်တော်ကမ္ဘာလက်ခီးသွားတွေအတွက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းစာရာတွေရှိနေပြီလည်းဖြစ်ပါတယ်။ British နိုင်ငံတွေကခွဲထွက်လူသူတွေကတော့လွတ်လပ်တဲ့နိုင်ငံဖြစ်ဖို့ဟာသဘာဝအတိုင်းနောက်အဆင့်တစ်ဆင့်သာဖြစ်ကြောင်းပြောပါတယ်။ဗြိတိန်ကနေခွဲထွက်ပြီးရင်လဲစကော့တလန်ရဲ့စီးပွားရေးဟာမရေမရိုင်နဲ့ခိုင်ခိုင်မာမာဆက်ရှိနေမယ့်အကြောင်းလဲသူတို့တွေကယုံကြည်ထားကြတာပါဗြိတိန်ဆိုရနဲ့စကော့တလန်ဟာနှစ်ပေါင်းများစွာအတွင်းမြောက်ပင်လယ်ကရေနံလုံငန်းကနေလဲဒေါ်လာဘီလီယံနဲ့ချီပြီးရနေခဲ့တာပါစကော့တလန်အနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ပြီးရင်တော့စကော့တလန်နဲ့နိမိတ်အတွင်းကဒီရေနံလုံငန်းကရရှိတဲ့အကျိုးမြတ်တွေကိုဘလို့ခွဲဝေယူမလဲဆိုတာကိုတော့နိုင်ငံရေးသမားတွေနဲ့ကြွမ်းကျင်သူတွေကြားတသဘောတည်းရှိနေကြတာပါCenter for Scottish Public Policy ကProfessor Richard Carley ကတော့
Well the slogan of the 70s and 80s used to be it's Scotland's oil.
ခုနှစ်80ခုနှစ်တွေတုန်းကတော့ Scotland ရဲ့ရေနံဆိုပြီးစောင့်ဖို့တွေရှိခဲ့ဘူးပါတယ်။
ပင်လယ်ကမ်းပြင်ပိုင်ဆိုင်မှုအပေါ်ပုံစံအမျိုးစုံနဲ့ခွဲခြားဖို့နိုင်ငံတကာကလည်းပြောဆိုမှုတွေရှိခဲ့ပါတယ်။ဒါရီဟာတကယ်တော့သိပ်ပြီးမလွယ်ပါဘူး။လွတ်လပ်တဲ့စကော့တလန်နဲ့ဗြိတိန်နိုင်ငံကြားနှစ်ဖက်ညှိနှိုင်းဖို့စိတ်ဆက်ဆွေးနွေးဖို့ပြောဆိုကြပေမယ့်အဆုံးမှာဘလို့အဖြေထွက်လာမလဲဆိုတာကိုတွေးကြရမှာပါ။
ဗြိတိန်နိုင်ငံတွင်းကစကော့တလန်တီးခြားခွဲထွက်သွားမှာကိုစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်။စကော့တလန်ရေပြင်ပိုင်နဲ့အတွင်းရေနံအများပြားထုတ်လုပ်နိုင်တဲ့နေရာတွေရှိပြီး90ရာခိုင်နှုန်းလောက်အထိရှိနေနိုင်တယ်လို့ခန့်မှန်းထားကြတာပါ။အင်္ဂလန်အရှေ့တောင်ဘက်လန်ဒန်မြို့ရဲ့အပြင်ဘက်မှာရှိတဲ့အေဗန်ဒင်းရေနံထုတ်လုပ်ရေးလုပ်ငန်းခွင်အားဆိုရင်လင်းလင်းမြန်းမြန်းဖွံ့ဖြိုးတိုးတက်လာနေတာပါ။စကော့တလန်အစိုးရကတော့ရေနံစီပေါင်း24ဘီလီယံအထိထုတ်လုပ်ဖို့ရှိနေသေးတယ်လို့ပြောပေမဲ့ဗြိတိရှ်အစိုးရကတော့15ဘီလီယံလောက်ပဲရှိတယ်လို့ဆိုပါတယ်။အဲလက်ခန့်မှာအေဗာဒင်းတက်သူကရေနံနဲ့ပတ်သက်တဲ့စီးပွားရေးပညာရှင်တယောက်ဖြစ်ပါတယ်
။ If the industry enhances
လုပ်ငန်းခွင်မှာထုတ်လုပ်မှုတိုးလာအောင်ဆောင်ရွက်နိုင်မယ်ဆိုရင်9နှစ်ကနေ6နှစ်အတွင်းအခုလိုထုတ်လုပ်မှုကျဆင်းတာဟာပြောင်းပြန်ဖြစ်သွားနိုင်ပါတယ်ဗီဒီယံအစိုးရအနေနဲ့အဲ့ဒီလိုမျိုးလုံနိုင်လိမ့်မယ်လို့မထင်ပါဘူ
းဗြိတိန်နိုင်ငံကနေခွဲထွက်နိုင်တဲ့အခါခွဲဝေရမယ့် 1.3 ထရီလီယံပေါင်းအကျွေးတွေတင်ရှိနေတာနဲ့ဥရောပသမဂ္ဂထဲမှာစကော့တလန်ပါဝင်မလားဆိုတဲ့ကိစ္စတွေကလည်းဖြည့်ရှင်းစရာအများပြားထဲမှာပါဝင်ပါတယ်စကော့တလန်အနေနဲ့ဘလို့ငွေကြေးကိုတုံးဆွဲမလဲဆိုတာကလည်းအဓိကဆွေးနွေးစရာအချက်ဖြစ်နေပါတယ်လန်ဒန်ကနိုင်ငံရေးသမားတွေကတော့စကော့တလန်အနေနဲ့ပေါင်းစတာလင်သုံးဖို့ခွင့်ပြုပေးဖို့တော့မဖြစ်နိုင်ဘူးဆိုပြီးယူဆနေကြတာပါစီဘွားရေးဆိုင်ရာမှာတူညီမှုတွေမရှိတဲ့အတွက်ငွေကြေးတူတူသုံးဆွဲမယ်ဆိုရင်လေဒါဟာအလုပ်မဖြစ်ဘူးလို့ပြောဆိုနေကြတာပါ။တီးခြားခွဲထွက်လို့သူတွေကတော့ပေါင်ကိုဆက်သုံးမှုဒါမှမဟုတ်ယူရိုငွေကြေးသုံးဆွဲဖို့နဲ့ကိုပိုင်ငွေကြေးသတ်မှတ်သုံးဆွဲမလားဆိုတဲ့နည်းလမ်းတွေရှိနေတယ်လို့ပြောပါရယ်။တကယ်လို့အခုပတ်ထဲလွတ်လပ်ရေးယူဖို့အတွက်စကော့တလန်လူထုဟာမဲပေးမယ်ဆိုရင်တော့စီဘွားရေးအရာစကော့တလန်အနေနဲ့ဆက်ပြီးရည်တည်နေနိုင်မယ်ဆိုပြီးအများစုကလည်းယူဆနေတာပါ။ဒါပေမဲ့လည်းဘလို့ပုံစံမျိုးနဲ့ဆက်ရက်တည်နိုင်မလဲဆိုတာကတော့မေးစရာဖြစ်နေတာပါစကော့တလန်ရဲ့သင်္ကေတဖြစ်ထင်ရှားတဲ့ Edinburgh မြို့ Ryan Mile လမ်းတွေအားဆိုရင်ကမ္ဘာလက်ခီးသွားတွေလာရောက်ကြတဲ့နေရာတစ်ခုဖြစ်ပါတယ်အခုကမှတော့စကော့တလန်အနေနဲ့ဗြိတိန်နိုင်ငံရဲ့တစိုက်တစိသားအဖြစ်နှစ်ပေါင်း300နေလာခဲ့တာကိုရက်ဆိုင်တော့မှလားဆိုတာဒီရှေးအောင်မြို့မှာအပြိုင်နေကြပါပြီနိုင်ငံရေးသုံးသပ်သူနဲ့စာရေးဆရာတဦးဖြစ်တဲ့ David Torrance က
There has always been a sizable minority in Scotland who just instinctively
Scotland နိုင်ငံကိုလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ရည်တည်ဖို့လိုလားတယ်သူရှိပါတယ်။လွတ်လပ်တဲ့နိုင်ငံတစ်ခုအနေနဲ့ရည်တည်ရင်ပိုပြီးအကျိုးရှိနိုင်မယ်ဆိုတဲ့အယူအဆနဲ့လွန်ခဲ့တဲ့နှစ်အတွင်းမှာဒီလိုတီးခြားခွဲထွက်ခြင်းတွေပုံများလာတာပါ။
စီးပွားရေးမူဝါဒတွေကိုလန်ဒန်ကချုပ်ကိုင်နေစေဖြစ်တဲ့အတွက်စကော့တလန်မှာတီးခြားပါလီမန်ရှိပေမဲ့အခွန်တိုးမြှင့်ကောက်ခံဖို့အတွက်လည်းလုပ်ပိုင်ခွင့်အကန့်အသတ်နဲ့သာရှိနေတာပါ။ Business for Scotland ကKenny Anderson ကတော့
I'm not sure that always the UK have our
ဗြိတိန်နိုင်ငံနေနဲ့ Scotland ရဲ့အကျိုးစီးပွားနဲ့ပတ်သက်လို့အများနဲ့ဦးစားပေးဆောင်ရမယ်ဆိုတာကမသေးကြပါဘူးဖြတ်လို့ဖြစ်စီဆိုရတဲ့တခြားဖိအားတွေလည်းရှိနေတဲ့အတွက်ကြောင့်ပါဒါပေမဲ့ Scotland သာလွတ်လပ်တဲ့နိုင်ငံဖြစ်လာမယ်ဆိုရင်ကိုအကျိုးစီးပွားအတွက်ကိုယ့်ဘာသာလုပ်နိုင်တာတွေအများကြီးပါ Whisky ရေနံသဘောတန်ခွေငါးဖန်းလုပ်ငန်းပညာရေး engineer နည်းပညာဒါတွေအားလုံးကလုံးဆရာစီမံကိန်းတွေဖြစ်နေထိတ်ဆုံးမှရှိမှာပါ
စီးပွားရေးအပေါ်မှာအဓိကအာရုံထားနေကြပေမဲ့စကော့တလန်နဲ့အင်္ဂလန်ကြားတမိုင်းကြောင်းဆိုင်ရာပြဿနာတွေကလည်းကြီးထွားလာနေတာပါဒရူးမက်ကန်ဇီစမစ်မိသားစုဟာထေးမြကန်းပါဘောကလင်ဒိုးတမိုင်းဝင်အဆောက်အဦကိုပိုင်ဆိုင်ပါတယ်ဒီအဆောက်အဦအနီးမှာတော့စကော့တလန်ရဲ့လွတ်လပ်ရေးတိုက်ပွဲဝင်သူရဲကောင်းဝီလျံဝေါ်လစ်ဦးဆောင်တဲ့စကော့တလန်မျိုးချစ်တွေဟာအင်္ဂလိပ်တပ်ဖွဲ့တွေကို Black and Side တိုက်ပွဲအတွင်းမှာအနိုင်တက်ခဲ့ကြပါတယ်Braveheart ရုပ်ရှင်အားဆိုရင် Scotland လွတ်လပ်ရေးတိုက်ပွဲဝင် William Wallace အကြောင်းရိုက်ကူးထားတာပါဒါပေမဲ့အဲ့ဒီတုန်းကဒီဆောင်ရွက်မှုတွေဟာလက်တွေ့မှာရင်ဆိုင်နိုင်ဖို့တကယ့်အနေထားလည်းဖြစ်လာတာပါ Scotland အနေနဲ့ Britain နိုင်ငံတည်းဆက်ရှိနေစေချင်သူ Drew Mackenzie Smith ကတော့အခုလိုပြောပါတယ
် I'm a great admirer of Wallace but you know that was
ကျွန်တော် Wallace ကိုလွန်အားကျခဲ့သူဒူးပါဒါပေမဲ့အဲ့ဒီတုန်းက1998ခုနှစ်လေBraveheart ရုပ်ရှင်ကတကားလုံးကတိုက်ခိုက်ခဲ့တာတွေကိုပဲပြခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ခွဲထွက်ချင်တဲ့သူတွေမှလည်းအင်အားရှိနေပြီးတော့ဆောင်ရွက်ဆရာစီမံကိန်းတွေနဲ့ပတ်သက်ပြီးတော့လည်းတင်ပြထားတာတွေရှိနေပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့ဘာကူမှတွက်ထားလို့မရပါဘူး
။တမိုင်းမှာကြံခဲ့တဲ့အခြေအနေဆိုးတွေကြောင့် Scotland ရဲ့အနေထားပုံရိပ်ဆိုးတွေနဲ့ထင်ကြံခဲ့တာပါ။ဒါပေမဲ့လည်း Scotland ရဲ့ကံကြမ္မာကို Scott လူမျိုးတွေဟာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့မတူဘဲဆုံးဖြတ်မဲ့အချိန်ကိုကြာရောက်နေပြီလည်းဖြစ်ပါတယ်ခင်ဗျာ။
ီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုအလှည့်ကြတာကတော့တူတာဆုံလင်အမေရိကန်တခွင်ကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဖြစ်ဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးအခုအမေရိကန်နိုင်ငံနယူးယောက်ပြည်နယ်မှာအခြေချနေထိုင်နေတဲ့ကိုမောင်မောင်ဝမ်းရဲ့အမေရိကန်ရောက်အတွေ့အကြုံအခက်အခဲတွေကိုမေးမြန်းပြီးအခုအပတ်တူတာဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
ကိုမမောင်ဝမ်းအခုအမေရိကမှာရောက်ပြီးတော့မိသားစုနဲ့အတူနေနေပြီပေါ့နော်ဒါပေမဲ့ကိုမမောင်ဝမ်းဟာတစ်ချိန်က88ဒီမိုကရေစီအရေးတော်ပုံကြီးကာလတုန်းကဒီမြေလကျောင်းသားတမကခေါင်းဆောင်အဖြစ်နဲ့တက်တက်ကြွကြပါဝင်လှူရှားခဲ့တယ်မြန်မာနိုင်ငံမှာလည်းဒီဒီမိုကရေစီအရေးခင်းကြီးတစ်ခုလုံးမှာလည်းတော်တော်လေးလူသိများတဲ့ပုံကိုဖြစ်ခဲ့တယ်နောက်အဲ့ဒီနောက်မှာအရေးခင်းပြီးတော့ဒီတော့ခိုးတယ်ပြီးတော့ပုံမှန်ပြန်ရောက်သွားတယ်ဖန်စီထင်းထင်းခံရတယ်ပေါ့နော်ဆိုတော့ဒါကတော့ကိုမမောင်ဝမ်းဖြတ်တန်းလာတဲ့ဘဝအတွေ့အကြုံအချင်းချင်းလေးပေါ့ကျွန်တော်ပြောတာတချင်ကဗမာနိုင်ငံမှာနိုင်ငံရေးအကျဉ်းသားအဖြစ်နဲ့ဖန်စီခံခဲ့ရတဲ့သူတယောက်အမေရိကန်နိုင်ငံကိုရောက်လာပြီးတော့ဘဝအသစ်တစ်ခုကိုပြန်ထူထောင်တဲ့အခါမှာဒီဘလို့အခက်အခဲမျိုးတွေများရင်ဆိုင်ရလဲဗျအ
ဲကျွန်တော်တို့ကိုဒီအမေရိကန်အစိုးရကပေါ့ဗျာဒါကျွန်တော်တို့ဒီ resettlement program နေနဲ့အဲကျွန်တော်တို့ဒီအမေရိကန်ပြည်သူစုကိုခေါ်ခဲ့တယ်ပေါ့ဆိုတော့ကကျွန်တော်တို့မှာရောက်ရောက်ချင်းတော့ခက်ခဲပေါင်းများစွာကြုံတွေ့ရတယ်ပေါ့။ဘာဖြစ်လို့လဲဆိုတော့ကိုကနိုင်ငံခြားအတွေ့အကြုံလည်းမရှိဘူးလေ။နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုကိုရောက်တဲ့ဆိုရင်ကျွန်တော်တို့မှာပါလာတဲ့အတတ်ပညာတွေအတတ်ပညာတွေနဲ့လည်းတည်းရိုက်အသုံးချလို့မရတဲ့အခါမှာကျွန်တော်တို့ရရလုပ်ကိုဝင်လို့ရတာပေါ့ဗျာ။အဲသို့တော့အမေရိကန်ပြည်ထောင်စုမှာကပေါ့တခုကျွန်တော်တို့ကကြည့်ကြည့်ကိုကောင်းတာကဘာလဲဆိုတော့အခွင့်အလမ်းတွေအများကြီးရှိတယ်ပေါ့အဲ့ဒီအခွင့်အလမ်းတွေကိုအသုံးချပြီးတော့မှကိုယ့်ရဲ့ဘဝကိုပေါ့ဗျာတစင်ပြီးတစင်အမြင့်တက်သွားအောင်ကိုကတစင်ပြီးတစင်ပေါ့နော်အစဉ်ပြေလောင်ကိုကကြိုးစားရတာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဆိုလိုပေါ့ဗျာဒီ88ကာလတည်းအတိုင်းတောက်လျှောက်ကျင်းအောင်နေမှာနှစ်ပေါင်းများစွာနေလာခဲ့ရတယ်ဆိုတော့ဒီအမေရိကန်ပြည်တော်စုမှာကိုယ့်ရဲ့ဘဝအတွက်တစစ်ချိုးကြီးရုန်းကန်လှုပ်ရှားရတယ်ဆိုတော့အခက်အခဲတွေတော့အများကြီးကြုံတွေ့ရတာပေါ့နော်ဒါကတော့ဒီအခုဆိုရင်ပေါ့ဗျာတဖြည်းဖြည်းနဲ့ရုန်းကန်လှူရှားတဲ့အခါမှာကိုယ့်ရဲ့ခွင့်လန်းတွေကိုယ့်ရဲ့အခွင့်အရေးတွေကိုတဖြည်းဖြည်းပေါ်ဆောင်ယူရတာပေါ့ဒီလိုနဲ့ပဲကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာရှင်သန်လှူရှားခဲ့ရပါတယ်
။ဟိုရောက်ခါစားမှာကိုမမောင်ဝမ်းစောစောအစပိုင်းမှာပြောခဲ့သလိုတော်တော်လေးရုန်းကန်ရတဲ့အခက်အခဲတွေရှိတယ်ပေါ့နော်။ဒီအခက်အခဲတွေဖြတ်တန်းရတဲ့ကာလဘယ်လောက်ကြာလိုက်တယ်လဲ။တပွားအခုဆိုလို့ရှိရင်ရောကိုချရာဘကိုရတီနိုင်ပြီးတော့အေးအေးဆေးဆေးတပွားအဆင်ပြေပြေဖြစ်လာရတဲ့အထိဘယ်လောက်များရုန်းကန်လိုက်ရလဲဗျာ။
အဲ့ကျွန်တော်ဆိုရင်ဗျာဒီရောက်ရောက်ချင်းမှာပေါ့ရောက်ရောက်ချင်းစိတ်မကြောက်ဘူးပေါ့ဗျာကျွန်တော်လိုဆုံးကျွန်တော်အစိုးရထောက်ပံ့စားဘူးတာ5လလောက်ပဲကျွန်တော်စားဘူးပါလေကိုဘာသာကိုကိုရတဲ့အလုပ်ကိုထိုးဖောက်ပြီးလုပ်တယ်ပေါ့ဗျာရောက်ခါစားမှာတော့အလုပ်ကျန်းနေတယ်ကျွန်တော်တို့ရင်ဆိုင်ရတယ်ပေါ့တိုးတော့အမေရိကန်ပြည်ထောင်စုမှာတခုကျွန်တော်ကြိုက်တာကပါလဲဆိုတော့အခွင့်အလမ်းတွေပေါ့အဲ့ဒီအခွင့်အလမ်းတွေကအားလုံးလမ်းဖွင့်ပေးထားတယ်ဗျာလူတယောက်ဟာစူးစမ်းရင်စူးစမ်းသလောက်ဟာလာဟိုးအထက်ဆုံးကိုလည်းရောက်ခွင့်ရှိတယ်ပေါ့ဆိုတော့ဒီခွင့်လန်းတွေကိုတော့ကျွန်တော်တို့သူတွေအနေနဲ့မိမိရာရာစုတ်ကင်ဖို့လိုတယ်ပေါ့ဗျာကျွန်တော်လည်းတတ်နိုင်သလောက်ဒီခွင့်လန်းတွေကိုစုတ်ကင်ခဲ့တယ်ပေါ့ဆိုတော့ရောက်ပြီးလို့ကျွန်တော်3နှစ်လောက်မှာကျွန်တော်ကျန်ကျန်တန်တန်ရင်ဆိုင်ခဲ့ရပါတယ်အဲ့ဒီ3နှစ်ကျော်အတွင်းမှာတစ်ဖက်မှာလည်းကျွန်တော်ကပညာသင်ယူနေတာရှိတော့အဲ့ဒါဒီပညာရေးရဲ့တပိုင်းပေါ့ဗျာကိုယ့်ရဲ့တမွေဝမ်းကြောင်းတွေကိုယ့်ရဲ့ယက်တီသက်ရှင်ယက်တီရဲ့တပိုင်းရုန်းကန်လှုပ်ရှားပါတယ်အဲ့ဒီဟာကိုကျော်လွန်သွားပြီးတဲ့နောက်မှာတော့ကိုမပါလာတဲ့အတက်ပညာတွေနဲ့အခွင့်အလမ်းတွေကိုတည်မီပြီးတော့ဟောဗျာဒီကိုဘွားရဲ့ဒီအစစ်အစစ်ကိုဟိုမြင့်တက်အောင်ကြိုးစားရတာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့အခွင့်အလမ်းတွေလို့ကိုမမွန်းပြောတဲ့အထက်မှာပါတာဥပမာတစ်ခုလောက်ပေးလို့ရမလားဗျာတဘွားပညာရေးကဏ္ဍနဲ့ဆိုင်သလားအလုပ်ငန်းခွင်နဲ့ဆိုင်သလားအတက်ပညာနဲ့ဆိုင်သလားဘယ်လိုမျိုးအခွင့်လိုမျိုးလဲဗျာ
ဥပမာဆိုပါစို့ဗျာကျွန်တော်တို့နိုင်ငံမှာဆိုရင်လူတယောက်ဟာဘယ်လောက်ပဲထူးချွန်ပေါ့ဗျာအဲကျွန်တော်နိုင်ငံဆိုတာမြန်မာနိုင်ငံကိုဆိုလိုတာပါကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်လူတယောက်ကဘလောက်ပဲထူးချွန်ထက်မြက်သူ့မှာကကြောတော့နောက်ခံတော့လောက်သူ့မှာဆိုကြပါဆိုဗျာလူတယောက်ကအလုပ်လုပ်ချင်တဲ့အခါမှာအဲပေါ့ဟိုအထူးသဖြင့်ရင်ဆိုင်ရတာပါလဲဆိုတော့အရင်းနှီးပေါ့ဗျာအဲ့ဒီအရင်းနှီးမရှိလို့မလို့အတက်ပညာတွေတက်ပြီးတော့မှဟလာဘေးထိုင်ထွက်နေရတဲ့လူငယ်တွေလူတွေအများကြီးကျွန်တော်တွေ့ဘူးတယ်မြန်မာနိုင်ငံမှာအမေရိကန်ပြည်တော်စုမှာじゃအဲ့လိုမဟုတ်ဘူးဗျာလူတယောက်ဟာသူ့ရဲ့ကြိုးစားမှုယူသားမှုနဲ့ပဲသူကဆိုင်တယ်။ဟဲ့လား။အိုးအောက်ခြေလူသမားတယောက်ဟာလည်းဘီလီယံနာဖြစ်နိုင်သလိုအိုးအောက်ခြေဟဲ့လား။အဲလူကိုစိုးပေါ့ဗျာ။ဆင်းရဲတဲ့မိသားစုကပေါက်ွားလာတဲ့လူတယောက်ဟာလည်းပဲတကယ်မြင်မာတဲ့အဆင့်မြင့်ကြီးကိုလည်းသူကရောက်နိုင်တယ်။ဒါကအမေရိကန်နိုင်ငံရဲ့အခွင့်အလမ်းတွေပေါ့။အဲ့ဒီအခွင့်အလမ်းတွေကိုမိမိရရစုတ်ကင်ပြီးတော့ခြေတက်နိုင်လို့ရှိရင်အ ဟုတ်လားဟိုအမြင့်ဆုံးဒီလှမ်းနိုင်တဲ့အခွင့်အလာအခွင့်အရေးတွေအမေရိကန်ပြည်ထောင်စုမှာရှိပါတယ
်ဟုတ်ကဲ့ပညာရေးနဲ့ပတ်သက်ပြီးလဲကိုမောင်မောင်ပြောသွားတယ်ထမပါအခုကိုမောင်မောင်ကចောင်းတက်နေစဲလားဒါမှမဟုတ်ចောင်းတက်ဖို့အတွက်ကဘာလို့လဲဆိုတော့ကျွန်တော်တို့ရေဘူးကနားလည်ထားတာကအမေရိကန်နိုင်ငံဟာဟိုပညာရေးအခွင့်အလမ်းတွေအများကြီးရှိပေမဲ့လဲចောင်းတက်ဖို့ဟာအမတန်ဈေးကြီးတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်လေចောင်းဈေးကအမတန်ကြီးတယ်ပေါ့နော်ဆိုတော့ဒီចောင်းဈေးတွေကာမိအောင်လူတွေကအမျိုးမျိုးစူးစမ်းကြရတယ်ပေါ့ scholarship ရအောင်လျှောက်တယ်လူစားတော်ရင်လဲတော်သလောက်ဟိုအကစားဘက်မှာထူချွန်လဲထူချွန်သလောက်ပေါ့နော်ဒါပေမဲ့ဒီပမာပြည်ကနေကိုမောင်မောင်ဝမ်းတို့လိုမျိုးရောက်လာတဲ့ဟိုဘဝအသက်ကြီးမှရောက်လာတဲ့လူတွေပညာဆက်တင်မှုကြတော့ဘလို့အခွင့်အလမ်းမျိုးတွေရှိသလဲဗ
ျကျွန်တော်ကတော့အခုလောလောဆယ်တော့ပြီးသွားပြီပေါ့ဗျာသို့တော့ကျွန်တော်တို့ကဒီဘာဘလို့လဲဆိုတော့ဗျာပညာရေးနဲ့ပတ်သက်လို့လည်းပဲအခွင့်အလမ်းတွေအများကြီးရှိပါတယ်ဒီအမေရိကန်ပြည်ထောင်စုရဲ့ပညာရေးစနစ်မှာဗာလဲဆိုတော့တက္ကသိုလ်ဝင်ကွေကိုအကျယ်ကြီးဖွင့်ပေးထားတယ်ဗျာဟလာတကားပေါက်ကြီးကိုကြီးဟလာအကျယ်ကြီးဖွင့်ပေးထားတယ်မြန်မာနိုင်ငံမှာလို့ဆယ်ရန်ဆိုတဲ့အရာကြီးနဲ့ဒီတားစီပိတ်ပင်တားစီမထောက်ပေါ့ဗျာအလူတယောက်ကဟလာဒီကိုဖြစ်ချင်နေတဲ့စန္ဒကိုဆယ်ရန်ဆိုတဲ့အရာကြီးကိုကြော်ဖြတ်နိုင်မှကိုဖြစ်ချင်နေတဲ့အိမ်မက်တီပန်းနိုင်တွေကိုအကောင့်ထဲပေါ်နိုင်တယ်ဒါမြန်မာနိုင်ငံပေါ့ဗျာအမေရိကန်ပြည်တော်စုမှာအဲ့လိုမဟုတ်ဘူးဗျာတက္ကသိုလ်ဆိုတဲ့အပေါက်ကြီးကိုကျဲကြီးဖွင့်ပေးထားတယ်ကိုသွားချင်တဲ့အိမ်မက်တီကိုပေါ်ချင်နေတဲ့အရာတွေကိုကိုကသွားလို့ရတယ်သို့တော်လည်းပဲကျွန်တော်တို့ဒီအမေရိကန်မှာကမြန်မာနိုင်ငံမှာလို့ဒီစုံပြောပြီးတော့လိုက်လို့တော့မရဘူးဗျတကယ်ကြိုးစားရတယ်ဒီနေရာမှာကျွန်တော်တို့ကကုန်ကြစိတ်တွေကဒီဟလာကိုယ့်ရဲ့ဒါဒီဟိုမှာပြောဆိုကြပါစို့ဘန်းနေပြီးတော့ကျွန်တော်တို့ထုတ်ချီးတယ်ပေါ့ဗျာဟလာပတ်စံတွေထုတ်ပေးတယ်နောက်တစ်ခုကကျွန်တော်တို့ငွေကြေးကူညီထောက်ပံ့နေရတယ်စူပေါ်ညာလည်းပဲကြောင်းပြီးသွားအချိန်ကျအဲ့ဒါတွေအကုန်လုံးကကျွန်တော်ပြန်စတာပေါ့တော်တော်လေးရုန်းကန်လှုပ်ရှားရတယ်ပေါ့ဟလာတစ်ဖက်မှာလည်းပဲကျွန်တော်တို့ကဒီငွေကြေးတွေပြပြတက်လာဖြစ်တဲ့အတွက်ထိထိရောက်ရောက်ကိုကိုရဲရလည်းပဲကြိုးစားဖို့တော့လိုတယ်တကယ်လို့လို့ပို့လူတွေပေါ့ဗျာအဲကျွန်တော်တို့မြန်မာနိုင်ငံမှာလို့လုံးဝလို့ပဲဟလာဟိုတနည်းတန်းပေါ့ဗျာစာချစ်ချစ်မချစ်ချစ်အောင်သွားတဲ့စနစ်မျိုးကအမေရိကန်မှာမရဘူးဗျာဒါကြောင့်မလို့ဒီအမေရိကန်ပြည်တော်စုအန်ဒီတဲ့ကပညာရေးကတကယ်တော်ရင်တော်သလောက်တကယ်ထူးချွန်ရင်ထူးချွန်သလောက်အကျိုးရှိပါတယ်ကျွန်တော်တို့တွေလည်းဒီလိုပဲခက်ခက်ခဲခဲနဲ့ကျွန်တော်တို့ကြိုးစားရပါတယ်
ဟုတ်ကဲ့ခင်ဗျာကိုမောင်မောင်တို့လိုပဲမြန်မာပြည်နဲ့ရောက်လာကြတဲ့လူတွေဒီမှာပညာသင်ပြီးတော့ဘွဲ့တွေရပြီးတော့ PhD ထိရတဲ့သူတွေလည်းရှိတယ်ပေါ့နော်ပါတယ်တချို့လည်းဗမာပြည်မှာအခုပြုပြင်ပြောင်းလဲရေးတွေစလုပ်လာတော့ပြန်ပြီးလုပ်နေကြတဲ့သူတွေလည်းရှိနေပြီပေါ့ဆိုတော့အနာဂတ်မျှော်လင့်ချက်ကဘလို့ရှိလဲဗျာကိုမောင်မောင်တဦးတယောက်တည်းအနေနဲ့ကောမြန်မာပြည်ဒီနေ့တစ်ချိန်မှာပြန်ပြီးတော့ကိုဒီမှာသင်ထားတဲ့ပညာတွေနဲ့အထောက်အကူပြုနိုင်မလားအတန်းပြည်ပြန်လဲပြုစုပြောင်းထောင်ရေးလုပ်ငန်းတွေမှာတရတအားပါဝင်နိုင်မယ်လို့မျှော်လင့်ထားသလားအနာဂတ်မျှော်လင့်ချက်ဘယ်လိုရှိလဲ
ရှိပါတယ်ကျွန်တော်ကနေ့စဉ်နဲ့ပြပေါ့ဗျာကျွန်တော်တို့နိုင်ငံကျွန်တော်အမိမြန်မာပြည်ပေါ့ဗျာကျွန်တော်တို့တက်ထားတဲ့တက်ပညာတွေနဲ့အမိမြန်မာပြည်အတွက်ကျွန်တော်လှုပ်ကြွေးသမှုပြုကျင်ပါတယ်လက်တွေ့လည်းကျွန်တော်မကြသေးခင်ကပဲသွားပြီးတော့တက်နိုင်တော့အချိန်တူလေးပေါ့ဗျာသင်ကြားပို့ချခဲ့တာရှိပါတယ်ကျွန်တော်ကတော့အထူးသဖြင့်ကျွန်တော်ရဲ့အိမ်မက်တွေကတော့ပညာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကိုတိုးတက်စေချင်တယ်ဗျာအဲ့ဒီဘာကြောင့်လဲဆိုတော့ပညာရေးအားနည်းလို့ရှိရင်တိုင်းပြည်တစ်ပြည်ကဘလောက်ကောင်းတဲ့စနစ်ကြီးနဲ့ပဲတိဆောက်ပညာရေးချို့တဲ့လို့ရှိရင်ဘလူနီးနဲ့မှမအောင်မြင်နိုင်ဘူးဆိုတဲ့အယူဆကျွန်တော်ခေါင်းထဲမှာရှိနေလို့ပါဒါကြောင့်မလို့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်ပေါ့ဗျာအခွင့်အလမ်းပေးလာခဲ့မယ်ဆိုရင်ကျွန်တော်တို့မှာရှိထားတဲ့အတတ်ပညာရေးအသိပညာတွေနဲ့နိုင်ငံကိုပြန်ပြီးတော့ကျွန်တော်တို့လှုပ်ကြွေးသမှုပြုစုကြပါလေဒါကျွန်တော်ရဲ့အိမ်မက်ပါပဲ
ဟုတ်ကဲ့ကိုမောင်မောင်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာ
တူတာဆောင်လင်အမေရိကန်တခွင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American တန်ကနေဒီနေ့ညနေထုတ်လွှင့်မဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line to meter 16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ဆီးရီးယားနိုင်ငံမှာရပ်သားပြည်သူတွေဟာပြည်ရင်းစစ်တမ်းကိုအဆိုးအဝါဆုံးခံစားနေရသူတွေဖြစ်ကြပါတယ်စစ်ကြောင့်တိတ်ဆုံးရသူဥယျာဉ်ဟာလည်း2သိန်းနီးပါးရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထားတာပါဒါပြင်ဆီးရီးယားနိုင်ငံရဲ့မြောက်ပိုင်းနဲ့အရှေ့ပိုင်းမှာလည်းအဆိုးရောက်စစ်သွေးကြွအဖွဲ့ဖြစ်တဲ့ ISIL ခေါ် IS အဖွဲ့ဟာရပ်သားတွေကိုတိုက်ခိုက်ပြီးလူမဆန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတယ်လို့ဆီးရီးယားမှာစစ်ရာဇဝတ်မှုတွေနဲ့လူမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂလက်အောက်ခံလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကပြောပါတယ်။သမ္မတဘက်ရှားအာဆက်ကိုတစ်ဆာခံအစိုးရတပ်ဖွဲ့တွေဟာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေ အစီအစဉ်ရှိရှိတက်ဖြတ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေအာရမပြုကျင့်မှုနဲ့အစဖြောက်တဲ့လုပ်ရက်တွေကိုဆက်လက်ကျူးလွန်နေကြတယ်လို့လည်းကော်မရှင်ကပြောဆိုထားတာပါအစိုးရတပ်ဖွဲ့တွေအသုံးပြုနေတဲ့အစိုးရဆုံးလက်နက်ကတော့အရက်သားတွေအပေါ်တိမ်ကြုံပြီးဘုံကျဲနေတာပဲဖြစ်ပါတယ်ဩဂတ်စ်လကုန်ပိုင်းကလေးကအတိုက်ခံတွေထိန်းချုပ်ထားတဲ့မြို့တွေနဲ့ဒမတ်စကတ်မြို့စင်ကြေဘုံရက်ွက်တွေမှာအရက်သားတွေထိခိုက်သေးဆုံးနေရတာတွေကိုအလေးမထားပဲဆီးရီးယားအစိုးရတပ်ဖွဲ့တွေဟာတိမ်ကြုံပြီးဘုံတွေကိုကျဲချနေတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကတော့ဒမတ်စကတ်မြို့ကလူဦးရေထူထပ်တဲ့နေရာတွေမှာဘယ်သူဘယ်ဝါမခွဲကြပဲဆီးရီးယားအစိုးရကဘုံကျဲနေတဲ့ပေါ်အပြင်းထန်ဆုံးပြစ်တင်ရှုံချတဲ့အကြောင်းပြောဆိုခဲ့ပါတယ်မြန်မြန်တပ်သေးတွေရဲ့ပြောဆိုချက်အရဂျိုဘာရက်ကွက်ကိုရာနဲ့ချီတဲ့ rocket ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်။ဒီလိုတိမ်းကြုံပြီးဘုံတွေကျဲချခဲ့တဲ့အတွက်အရင်ကတည်းကအစိုးရပြတ်မှတ်ထားနေတဲ့ရက်ကွက်တစ်ခုလုံးပျက်စီးခဲ့ရတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့တာပါ။ဒီလိုဘုံကျဲတိုက်ခိုက်ရာမှာလဲ Syria စစ်တပ်ကကုန်တစ်တာတွေ၊ရေနံစီပေးပါတွေလိုလောင်စာဆီနဲ့လုံထားတဲ့ဘုံတွေကိုအိမ်ရိုက်တန်တွေလိုအချွန်ထက်ပစ္စည်းတွေကိုဘုံစံအဖြစ်ထည့်ဒက်စီအပြစ်ဖြစ်စနက်တန်ချိတ်ပြီးတော့အသုံးပြုနေပါတယ်ဒီနောက်မှာတော့စနက်တန်ကိုမိရှုပ်ပြီးဘုံတွေကိုလေရင်တွေရဟတ်ရင်တွေနဲ့ကျဲချနေတာပါဒီလိုလောင်စာဆီဘုံတွေကျဲချတာကိုခံရသူအများစုကတော့အရက်သားတွေပဲဖြစ်ပါတယ် IS အဖွဲ့ရဲ့ချင်းချောက်မှုကိုတုံ့ပြန်မှုနိုင်ငံတကာအတိုင်းဝိုင်းကကြိုးပမ်းနေချိန်မှာတခြားအစိုးရအုပ်စုတွေနဲ့ ISIL ရဲ့အန္တရာယ်ကိုရင်ဆိုင်နေရတဲ့လူတွေကိုစီးရီးယားအစိုးရကပြစ်မှတ်ထားတိုက်ခိုက်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့ပါသေးတယ်။ဒါကြောင့်လဲဆီးရီးယားနိုင်ငံတဝန်းကမရေမတွက်နိုင်တဲ့တခြားမြို့ရာတွေနဲ့ဂျိုဘာရက်ကွက်အပေါ်ဘုံကျဲတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်မှုဆီးရီးယားအစိုးရနဲ့ကြိုးကင်နေသူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုလိုက်တယ်လို့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကျူးလွန်နေသူတွေအနေနဲ့လဲကိုယ့်လုပ်ရက်အတွက်တာဝန်ယူရလိမ့်မယ်ဆိုတာကိုအမေရိကန်ကရှင်းရှင်းလင်းလင်းပြောကြားထားကြောင်းပါရှင်။
အမေရိကန်စုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။ခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မှာအကြောင်းသိစေရပါတယ်။ခုတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုခိုးသားညုံကကြေညာပေးပါမယ
်။စီးရီးယားနိုင်ငံတွင်က IS စစ်သွေးကြောအဖွဲ့ပြစ်မှတ်တွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်ရမှာစီးရီးယားအနေနဲ့ဝင်ရောက်မနှောက်ယှက်ဖို့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်။စီးရီးယားလေကြောင်းကာကွယ်စနစ်တွေဗမာရှိတယ်လဲဆိုတာကိုအမေရိကန်ကာကွယ်ဝန်ကြီးဌာနအနေနဲ့ကောင်းကောင်းသိရှိထားတယ်လို့အမေရိကန်ချီးတန်းတောင်းဝန်ရှိသူကတင်းလာနေကပြောပါတယ်အမေရိကန်လေယာဉ်တွေကိုစီးရီးယားကနှောက်ယှက်ပစ်ခတ်လာမယ်ဆိုရင်တော့အဲ့ဒီလေကြောင်းကာကွယ်စနစ်တွေအတွက်အန္တရာယ်ကျရောက်လိမ့်မယ်လို့စီးရီးယားကိုအမေရိကန်ချီးတန်းတောင်းဝန်ရှိသူကသတိပေးပြောဆိုလိုက်တာပါစီးရီးယားနိုင်ငံတွင်းမှာရှိတဲ့ IS စစ်သွေးကြောပစ်မှတ်တွေကိုလေကြောင်းတိုက်ခတ်ဖို့အတွက်အမေရိကန်သမ္မတဥဘာမာကခွင့်ပြုထားပြီးဖြစ်ပါတယ်ဒါပေမဲ့လို့ဘယ်တော့တိုက်ခိုက်မှုတွေလုပ်မလဲဆိုတာကတော့မဆုံးဖြတ်ရသေးပါဘူးဒါပေမဲ့ Syria နိုင်ငံတွင် IS တွေကိုနှိမ်နင်းတဲ့နေရာမှာ Syria သမ္မတ Bashar al-Assad နဲ့တော့တွဲပြီးတော့မလုံနိုင်ဘူးလို့သမ္မတဥဘာမာကပြောထားပါတယ်။ IS စစ်သွေးကြောတွေဟာသမ္မတ Bashar ပြုတ်ကျအောင်လို့တိုက်ခိုက်နေကြသူတွေလည်းဖြစ်ပါတယ်။ဒါပေမဲ့ Syria သမ္မတ Assad ကို American အနေနဲ့ရာဇဝတ်သားဖြစ်တာသတ်မှတ်ထားပြီးတော့နိုင်ငံခေါင်းဆောင်အနေနဲ့ပသက်မှတ်မှုရှိပါဘူး။တချိန်တည်းမှာတော့ IS ကိုနှိမ်နင်းတဲ့နေရာမှာ Iraq နိုင်ငံကိုအကူအညီပေးဖို့အတွက် American နဲ့အတူနိုင်ငံပေါင်း30လောက်ကပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ကြေညာထားကြပါတယ်။မြန်မာနိုင်ငံထပ်ပိုင်းမိုးရွာဘက်မှာတက်ကြွလှုပ်ရှားသူចောင်းသူတူကိုအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့ပေါ်ပြန်လွှတ်ပေးဖို့အတွက်မနေ့တုန်းကယာကနန်းရှိတဲ့ကြေးရွာသားတွေဆနာပြခဲ့ကြပါတယ်။မိုးရွာမျိုးအနီးလေဘရောင်းတောင်စီမံကိန်းတရုတ်ကျင်းနီတက်လူတွဲလုပ်ငန်းကတရုတ်လုပ်သားနှုတ်ကိုအခုနှစ်စောပိုင်းလုံကဒေသခံတွေကယာယီဖမ်းဆီးခဲ့တာနဲ့ဆက်နွယ်ပြီးတော့အဲဒီចောင်းသူကိုဖမ်းဆီးထားတာဖြစ်ပါတယ်ခင
်ဗျ။အင်္ဂါနေ့မနက်ဖက်သတင်းချင်းချုပ်ကိုကိုသားညုံချိန်ညာခဲ့တာပါ။ဒီမနက်တော့အစီအစဉ်ထုတ်လို့ရမှာဦးဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Jimmy Good ဖြစ်ပါတယ်။အင်္ဂါမနက်ဖက်မနက်6နိုင်ကနေ9နိုင်အထိစီစဉ်တွေကိုလိုင်းတိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.